တဆက်တည်းပဲရှမ်းပြည်တောင်ပိုင်းကစစ်ဘေးရှောင်တွေရဲ့အခြေအနေကိုလည်းကြည့်ရအောင်ပါ။ရှမ်းပြည်တောင်ပိုင်းစီဆိုင်မြို့နယ်မှာနေရပြန်ကျင်ကြတဲ့သူတွေစီးရင်ပေးသွင်းနိုင်ပြီးတော့အိမ်ပြန်လို့ရပြီလို့ရက်ွက်အုပ်ချုပ်ရေးမှုတွေကအကြောင်းကြားတာရှိပေမဲ့လို့ပြန်ရောက်ပြီးတော့မှနေအိမ်မီးလောင်ပြီးနေစရာမရှိတော့တဲ့အဖြစ်နဲ့ကြုံရတဲ့သူတွေလည်းရှိပါတယ်။တစ်ဖက်မှာလည်းဒီမြို့ရင်းမှာပြန်နေထိုင်မှုအတွက်မှာရေနဲ့စားတောက်ရေးအခက်အခဲအခြေခံလိုအပ်ချက်တွေပြင်ဆင်ပေးထားတာမရှိလို့ရေရှိအတွက်အဆင်မပြေဘူးလို့ပြောဆိုကြပါတယ်။ဒီအကြောင်းကိုတော့မိုက်အီတန်ဆင်ပြောပြပါမယ်ရှင်
။စီဆိုင်မြို့နယ်မှာဆေးရီချီနေချောင်းဇန်နဝါရီလ23ရက်နေ့ကလေးကဒေသခံတွေကဘေးလွယာကိုထွက်ပြေးတင်းရှောင်နေကြတာပါ။အချိန်ကာလ3လကြာလာချိန်မှာတော့ဒေသဦးစီးမှာရက်ွက်အုပ်ချုပ်ရေးမှုတွေကိုအစည်းအဝေးခေါ်ပြီးတော့နေရပြောင်းချင်တဲ့သူနေရပြန်နိုင်ပြီဆိုပြီးစစ်ကောင်စီကဧပြီလ23ရက်နေ့တုန်းကပြောဆိုခဲ့ပါတယ်။ပြန်ကျင်သူတွေအနေနဲ့နာမည်စီးရင်ပေးသွင်းရမှာဖြစ်ပြီးဧပြီလ24ရက်နေ့ဗုဒ္ဓနေ့ကစပြီးတော့နေရပြန်ဖို့ဒေသခံတော်တော်များများရှိလာတယ်ဆိုပြီးပြောဆိုထားတာပါ။အ
ဲဒီနေ့ပြန်မယ်လို့စကူတာကမြစ်ချတရားကပြန်တော့အခုအိမ်ကြီးလောက်သွားပြီးရှိတော့ရေဖုံးဆက်လာတာအဲ့နဲ့မပြန်တော့တော့ကွာ။ပြောရင်တော့စီဆိုင်ရဲ့ဒီလိုဘုံတုံးမလာပါမီးလောင်တော့ရေဆိုတော့အဲ့ဒီလူတွေကပြန်လဲဘာမှမချူတော့ဘူးသူတို့ကနေပြန်မှမရှိဘူးသူကသူကိုယ်လေးအပါဝင်ပေါ့ကွာပြန်လဲနေပြန်မှမရှိအောင်ဆိုတော့တန်လိုက်ပေါ့ပြန်နေလူတွေတချို့ရှိတယ်ပေါ့နော်အဲ့ပြန်နေလူတွေကသူတို့ကနေပြန်နေအိမ်တော့ရှိတယ်ပေါ့နေရှိတော့ကသူတို့ပြန်ရတယ်ပေါ့
နေအိမ်မီးတဲ့ပါသွားလို့ပြန်စရာအိမ်မရှိသူတွေများပါတယ်ပြန်ဖို့အိမ်ရှိသူတွေအတွက်လည်းနေစီနေထိုင်ဖို့အတွက်အခြေခံလိုအပ်ချက်တွေရှိနေပြီးတော့ရေရှည်နေနိုင်ဖို့အခက်အခဲရှိတယ်ဆိုပြီးစစ်ဆောင်နေတဲ့စီဆိုင်မျိုးကတယောက်ကပြောပါလေ
ပြန်တဲ့လူတွေကတော့ဘယ်မှအဆင်ပြေရအောင်ကြီးအဲ့ရက်စမီမရှိတဲ့အတွက်သူတို့ကြီးအခက်အခဲဖြစ်နေဘာလို့လဲဆိုတော့စီဆိုင်မှာကတခြားနေလို့ပြတာလေရေတိုးရေစနစ်ကဒီရက်စမီမော်တာနဲ့ရေတမီနာမျိုးချက်နဲ့စနစ်လေဆိုတော့အဲမီးမရှိရတဲ့ရေလည်းမရှိနောက်ပြီးတော့သနရိတ်ကတဲ့ဝယ်စရာချမ်းစရာနေရာမရှိဝယ်ပြီးဆက်လက်မလာဝေးတဲ့ဆက်ခေါင်ရာကိုတော့ဝယ်ရတယ်တခုခုဖြစ်တယ်ဆိုရင်လည်းခြေရကုကဘူးတမန်ရေဆောင်ဆောင်ဘာမှမရှိတခုခုဖြစ်လို့လက်ရှိတွေမိစ္ဆာရတွေအကြောင်းကြဖို့ဟိုဆက်တယ်ဗျာဖုန်းလိုင်းမရှိဖုန်းလိုင်းမရှိဒီအချက်တွေနဲ့ဒီလူတွေကအသက်ရှင်ရပြီနော်ဘယ်လိုမျို
းဒေသခံတွေနေရပြန်နိုင်ဖို့အကြောင်းကြားလာပေမဲ့လက်တွေမှာတော့ပျက်စီးထားတာတွေကိုပြင်ဆင်ထားတာမရှိဘူးလို့လည်းပြောတာပါအခုပြန်နေသူတွေကလည်းရေရှည်နေလို့မရတလို့အနည်းဝန်းကျင်မှာဒီနေ့ဒီတိုက်ပွဲတွေဖြစ်နေတာကြောင့်လုံခြုံရေးအခြေအနေစိုးရိမ်ရတယ်ဆိုပြီးဒေသခံတယောက်ကပြောပါလေ
ဒီနေ့အထိအောင်ဒီမျိုးရဲ့အမီနာပေါင်းရင်းနေမှာပဲသူတို့အတိုက်ပွဲတွေဖြစ်နေတယ်ဒီနေ့တောင်ဖြစ်နေ9မှ10မှပေါင်းရင်းနာတဲ့ရဖြစ်နေတယ်ဒါကမလို့လုံခြုံမှုရှိလွတ်လွတ်လပ်လပ်သွားလာလို့မရဘူးပေါ့
စီဆိုင်မြို့နယ်မှာစစ်ကောင်စီနဲ့ဗဟိုအမျိုးသားလွတ်မြောက်ရေးတပ် PNL အပါအဝင်ပူးပေါင်းတပ်တွေကြားကတိုက်ပွဲတွေကြောင့်ဒေသခံတွေကဂျင်ညွေလာကလေးကအမျိုးကိုစွန့်ခွာပြီးတော့ထွက်ပြေးခဲ့ကြပါတယ်။စစ်ဆောင်သူအများစုကတောင်ကြီးနဲ့အနီးတစ်ဝိုက်မှာနေထိုင်ကြတာဖြစ်ပြီးတချို့ကလည်းတောထဲမှာဖြစ်တဲ့လိုနေထိုင်နေကြတာပါ။မျိုးရဲကိုပြောင်းဝင်ပြီးတော့နေအိမ်ကပစ္စည်းပြန်ယူတဲ့ဒေသခံလူငယ်တချို့ပျောက်ဆုံးတာတွေလည်းရှိခဲ့ပါတယ်။